ကိုရိုနာဗိုင်းရပ်စ်အနေကြောင့်စီးပွားရေးထိခိုက်နှေးကွေးလာတာကိုပြန်လည်နှိုးဆွဖို့အတွက်တောင်ကိုရီးယားပြည်သူအများစုကိုအရေးပေါ်ငွေကြေးထောက်ပံ့သွားမယ်လို့အစိုးရကကြေညာလိုက်ပါတယ်။တနင်္လာနေ့တုန်းကပြုလုပ်တဲ့အထူးလုပ်ငန်းအဖွဲ့နဲ့စည်းဝေးပွဲအတွင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောဆိုလိုက်တာပါ။ဝင်ငွေအများဆုံးရနေတဲ့ထိပ်ပိုင်း30ရာခိုင်နှုန်းချမ်းသာသူတွေကလွဲလို့ကျန်တဲ့ကိုရီးယားပြည်သူတွေကိုတအိမ်တောင်ဒေါ်လာ120စီပေးသွားမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်တားဆီးကာကွယ်ရေးအတွက်တောင်ကိုရီးယားနိုင်ငံတွင်တင်းကျပ်တဲ့ပိတ်ပင်ကန့်သတ်မှုတွေလုပ်ခဲ့ခြင်းမှာပြည်သူတွေနစ်နာခဲ့ရတာအတွက်ပြန်လည်ပေးဆပ်ဖို့ဒီလိုအရေးပေါ်ထောက်ပံ့မှုတွေလုပ်တာလို့တောင်ကိုရီးယားသမ္မတကရှင်းပြပါတယ်။လက်ရှိမှာတော့နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရော့ကျသွားပေမဲ့ကူးစက်မှုအသစ်အများစုဟာနိုင်ငံသားကဝင်ရောက်လာသူတွေစီကဖြစ်တာကြောင့်တောင်ကိုရီးယားကိုလာမဲ့နိုင်ငံသားတွေနဲ့ပြည်တော်ပြန်သူတွေဟာဒီနိုင်ငံတွေကိုရောက်ရင်14ရက်ကြာမဖြစ်မနေတီးကြခွဲနေပြီးစောင့်ကြည့်စစ်ဆေးခံရမှာဖြစ်ပါတယ်။